Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာတော်တော်ရှင်များရှင်2019ခုနှစ်မတ်လ26ရက်စနေနေ့ညနေခင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမျိုးတော် Washington DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ16နဲ့25တို့ကနေတိုင်းရင်းထုံးလွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညနေခင်းအတွက်စီစဉ်တွေကိုတင်ဆက်ပေးတော့မှာပါ
ကျမရဲ့တနာကြပါရှင် Republican Party ကတင်သွင်းတဲ့ကျမရဲ့စောင့်ရှောက်မှုဆိုင်ရာဥပဒေကြမ်းကိုရုပ်သိမ်းမှုအတွက် Republican ခေါင်းဆောင်တွေကိုသမ္မတ Donald Trump ကပြောကြားလိုက်ပါတယ်တရုတ်နိုင်ငံရဲ့ကပတ်လန်းအစပျိုးလှုပ်ဆောင်မှုနဲ့တခြားသက်ဆိုင်ရာအဖွဲ့အစည်းတွေရဲ့ထောက်ပံ့အားပေးမှုတွေကြောင့်အာရှဒေသမှာကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ဖို့အခွင့်အရေးပိုရှိရလို့မြန်မာဒုသမ္မတကပြောကြားသွားပါတယ်ရှင်ဒီလိုမျိုးဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဒီညနေပြောပြပေးပါမယ်အေ
းဟုတ်ကဲ့ပါရှင်သတင်းပြီးမှတော်တာရှင်တွေနားဆင်ကြမှာကကိုကန်ဒေတာမှာကိုကန်တက်တွေနဲ့မြန်မာဆိုရစစ်တက်တို့ကြားစစ်ပွဲတွေကဒီနေ့ထိပြင်းထန်နေစေဖြစ်တဲ့အကြောင်းကို
အလောက်ပဲအချင်းတွေကညဆိုရင်တော့ဟိုပါပေါ့နှစ်တကူးလိုပဲအတန်နေကြရတယ်ကြောက်တန်လိုမျိုးပေါ့နော်ဘုံတိုင်းဘုံပိုင်းလားအဲ့ဒါကတော့ရှိတယ်ညတိုင်းကတော့ရှိတယ်
နောက်ခံမျိုးတွေအထိဒုက္ခသည်တွေကိုသွားရောက်ကူညီကယ်ဆယ်ပေးနေသူတူဦးကခုလိုပြောသွားတာကိုမကြခင်မှာပြေဆုံးနားဆင်ကြမှာပါ။ဒါ့အပြင်ဖက်လိုက်မှုတွေရှိနေလို့မြန်မာဒုသမရဦးဆောင်တဲ့စုံစမ်းရေးကော်မရှင်ကစုံစမ်းစစ်ဆေးနေတဲ့အပေါ်မှာယုံကြည်မရှိတော့ဘူးလို့ HRW ကပြောတဲ့သတင်းနဲ့လန်ဒန်မြို့ကတိုက်ခိုက်မှုနဲ့ဆိုင်တဲ့သတင်းတွေကိုကုညံနေမှာပြောပြသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမတ်အေးတန်တန်ကျော်နဲ့ကိုရန်နိုင်တို့ကကြီးညာပေးပါမယ်ရှင်။
Republican Party ကတင်သွင်းမဲ့ကျန်းမာရေးစောင့်ရှောက်မှုဆိုင်ရာဥရေကျန်းအတွက်လုံလောက်တဲ့မဲရေးအတွက်မရနိုင်ဘူးဆိုတာရှင်းရှင်းလင်းလင်းသိလာရတဲ့နောက်ပိုင်းမှာတော့မင်းညတောက်ကြညကမဲခွဲဆုံးဖြတ်ရမယ့်အချိန်မတိုင်ခင်လင်းမှာပဲပြန်ပြီးတော့ရုပ်သိမ်းမှု Republican ခေါင်းဆောင်တွေကိုသမ္မတ Donald Trump ကပြောကြားလိုက်ပါတယ်။ဒီဥရေမူကျန်းကိုတင်သွင်းနိုင်ဖို့အတွက်အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကဥဆောင်လုပ်နေတာဖြစ်ပြီးတော့အခုလိုတောက်ကြနေကမှပြန်ပြောင်းခဲ့တာဟာသူ့တွေရောသမ္မတ Trump အတွက်ပါအကြီးအကျယ်ထိခိုက်စေတာပါ။ဒီလောက်အစောပိုင်းတုန်းကတော့ Republican တွေရဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေမူကြမ်းကိုအတည်ပြုနိုင်ဖို့လိုအပ်တဲ့မဲအရေးအတွက်218မဲရအောင်လို့သူ့အဖွဲ့ကစုဆောင်းမှဖြစ်ကြောင်းနဲ့ဒီမဲတွေကိုရစေမယ်လို့အာမခံကြောင်းလည်းလွတ်တော်ဥက္ကဋ္ဌ Paul Ryan ကပြောကြားခဲ့ပါတယ်။အခုလိုမျိုးဥပဒေမူကြမ်းကိုပြန်လည်ပြီးရုပ်သိမ်းလိုက်ပြီးတဲ့နောက်မှာတော့ Mr. Ryan ကမရေရတဲ့အနာဂတ်အတွက်အိုဘားမားကဲနဲ့ပဲဆက်ပြီးတော့လှုပ်သွားရမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။အိုဘားမားကဲကျန်းမာရေးစောင့်ရှောက်မှုဟာနောက်မှမယုံကြည်နိုင်တော့အာမခံကြီးတွေမြင့်တက်လာပြီးတော့လူထုတွေအကျိုးမရှိတဲ့ကျန်းမာရေးစောင့်ရှောက်မှုအဖြစ်နဲ့ Republican Party ကဝေဖန်ခဲ့ပြီးတော့မထောက်ခံခဲ့တာဖြစ်ပါတယ်ရှင်
။ American နိုင်ငံသားရေးဝန်ကြီး Rex Tillerson ကနေတိုးအဖွဲ့နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုမတက်ရောက်ဖို့အစောပိုင်းကဆုံးဖြတ်ခဲ့တဲ့ဘောဝေဖန်မှုတွေထွက်ပေါ်လာပြီးတဲ့နောက်နိုင်ငံရေးဝန်ကြီးတယ်လီဆန်ဟာနေတိုးမဟာမိတ်အဖွဲ့ဝင်တွေနဲ့ရှေ့သတင်းပတ်မှာတွေ့ဆုံသွားမှာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောလိုက်ပါတယ်ဝန်ကြီးတယ်လီဆန်ဟာနေတိုးအဖွဲ့ဝင်တွေနဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာမတ်လ31ရက်နေ့ကျရင်တွေ့ဆုံမှာဖြစ်တယ်လို့နိုင်ငံရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်နေတိုးအဖွဲ့ဝင်နိုင်ငံတွေကနိုင်ငံရေးဝန်ကြီးတွေဟာဘရပ်ဆဲလ်မြို့မှာဧပြီလ5ရက်နဲ့6ရက်နေ့တွေမှာတွေ့ဆုံဖို့မူလကစီစဉ်ထားတာဖြစ်ပါတယ်အခုရှေ့သတင်းပတ်အတွင်းတွေ့ဆုံမှုကဧပြီလထဲမှာတွေ့ဆုံမှုစီစဉ်ထားတာကိုအစားထိုးတာဟုတ်မဟုတ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါနဲ့ပတ်သက်ပြီးတော့နေတိုးအဖွဲ့ဘက်ကတော့တရားဝင်ကြေညာချက်ထုတ်ပြန်ထားတာတော့မရှိသေးပါဘူး။အခုသတင်းပတ်အစောပိုင်းကဝဂျင်းတယ်လီဆန်ကအဖွဲ့ဝင်28နိုင်ငံပါဝင်တဲ့နေတိုးအဖွဲ့ရဲ့ဧပြီလမှာကျင်းပမယ့်အစည်းအဝေးကိုတက်နိုင်မှာမဟုတ်ဘူးလို့ပြောခဲ့တာကြောင့်နေတိုးအဖွဲ့ဘော်အမေရိကန်အစိုးရတည်းရဲ့တနိဋ္ဌန်ခိုင်မာမှုအပေါ်မှာလည်းစိုးရိမ်မှုတွေဖြစ်ပေါ်လာနေတာဖြစ်ပါတယ်။American ဒုသမ္မတ Mike Pence နိုင်ငံရေးဝန်ကြီး Rex Tillerson နဲ့ကာကွယ်ရေးဝန်ကြီး James Mattis တို့ကနေတိုးမဟာမိတ်အဖွဲ့ပေါ်မှာထောက်ခံပြောဆိုနေပေမဲ့လည်း American သမ္မတ Donald Trump ကတော့နေတိုးအဖွဲ့ဟာခင်းနောက်ကျပြီးအသုံးမဝင်တော့တဲ့အဖွဲ့ဖြစ်တယ်လို့ထပ်တလဲလဲပြောဆိုခဲ့ပါတယ်ခင်ဗျာ
။အီရန်နိုင်ငံမှာတလောကလေကြောင်းတိုက်ခိုက်မှုကြောင့် Mosul မြို့ရဲ့ဂျီဂျီဒါအရက်ွက်ကအရက်သားတရာကျော်တေဆုံးသွားတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့ American ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကစုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်။ဒီဆွတ်ဆွဲမှုကဘလောက်မှန်ကန်မှုရှိလဲဆိုတာစုံစမ်းဖို့တရားဝင်လှုပ်ဆောင်ပြီလို့ညွန်ပေါင်းတပ်ဖွဲ့ကြေညာချက်မှာပြောထားပါတယ်။ညွန်ပေါင်းတပ်ဖွဲ့တွေကအဲ့နယ်မြေတဝိုက်မှာတော့ IS Islamic စစ်သွေးကြပြစ်မှတ်တွေကိုမကြာခဏသွားတိုက်လေရှိပေမဲ့လည်းအရက်သားတွေထိခိုက်မှုအနည်းဆုံးဖြစ်အောင်တော့တေချာစီစဉ်ပြီးတော့မှလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်တာပါလို့လည်းဒီကြေညာချက်မှာပြောထားပါတယ်။မိုးဆူးမျိုးရဲ့အနောက်ချမ်းမှာဖြစ်ခဲ့တဲ့ပောက်ကွဲမှုဟာအမေရိကန်တပ်ဖွဲ့တွေကြောင့်လားတခြားညွန့်ပေါင်းတပ်ဖွဲ့ဝင်တွေကြောင့်လားဒါမှမဟုတ် IS တို့ရဲ့ဘုံထောင်ချောက်တို့ကြောင့်လားဆိုတာမသိကြပါဘူးလို့အမေရိကန်ဗဟိုကုတ်ကဲရေးစခန်းရဲ့ပြောခွင့်ရသူဘုံဘူးကြီးဂျွန်တောမတ်စ်ကနယူးယောက်တိုင်းစ်သတင်းစာကိုပြောနေတဲ့အချိန်မှာပဲအီရတ်အရာရှိတို့ကတော့အဲ့ဒီဖြစ်ရဲ့ဘလို့ဖြစ်သွားလဲဆိုတာသူ့အသေးချာသိပါတယ်လို့ပြောသွားပါတယ် ဣရတ်တပ်ဖွဲ့များရဲ့တပ်မှုကြီးဘိုးချုပ်မန်အယ်ဆာဒီကမူဆိုးမျိုးဂျီဒါဒီရက်ခွက်ကအိမ်သုံးလုံးရဲ့ခေါင်းမိုးပေါ်ကလက်ဖြောင့်တနတ်သမားတွေကိုပြစ်ပေးဖို့အတွက်ဣရတ်တပ်သားတွေကညမောင်းတပ်ဖွဲ့လေးချောင်းတိုက်ခိုက်မှုလုပ်ပေးဖို့လှမ်းခေါ်ခဲ့လို့ The New York Times သတင်းစာကိုပြောထားပါတယ်။ဒါမဲ့လည်းအဲ့ဒီအိမ်သုံးလုံးရဲ့မြေအောက်ခန်းတွေထဲမှာအရက်သားတွေအများကြီးရှိနေတာမသိဘူးလို့သူကပဲပြောသွားပါတယ်။အဲ့လိုမျိုးလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေပို့ပြီးတော့လှုပ်ဆောင်လာရတာကြောင့်အရဲသားထိခိုက်သေးဆုံးမှုတွေပိုများနိုင်တယ်လို့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေနဲ့စောင့်ကြည့်ရေးအဖွဲ့တွေကတတိပေးထားပါတယ်ရှင်
။စီးရီးယားနိုင်ငံနောက်မြောက်ပိုင်းမှာရှိတဲ့ကျင်းအောင်တစ်ခုလေကြောင်းကနေတိုက်ခိုက်ခံခဲ့ရတာကြောင့်16ယောက်ထပ်မံတည်ဆုံးသွားတယ်လို့စီးရီးယားရေးစောင့်ကြည့်နေသူတွေကပြောလိုက်ပါတယ်။တပုံတွေထိန်းချုပ်ထားတဲ့အဲ့လက်မျိုးမှာရှိတဲ့အကျဉ်းထောင်ကအကျဉ်းသားတွေနဲ့ထောင်ဝန်ထမ်းတွေဟာစနေနေ့ကတိုက်ခိုက်မှုအတွင်းမှာတည်ဆုံးသွားခဲ့တာဖြစ်တယ်လို့ဗြိတိန်ခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။တချို့အကျဉ်းသားတွေဟာလေကြောင်းတိုက်ခိုက်မှုခံရပြီးတဲ့နောက်မှာထောင်ကနေထွက်ပြေးစဉ်ထောင်ဝန်ထမ်းတွေရဲ့ပြစ်ခတ်မှုကြောင့်တည်ဆုံးသွားခဲ့တာဖြစ်တယ်လို့သတင်းရရှိကြောင်းစီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။အီတလီမျိုးဟာတပုံတွေရဲ့မာဂန်နယ်မြေဖြစ်ပြီးတော့စီးရီးယားသမ္မတဘရှားအာဆတ်ကိုထောက်ခံတဲ့အနေနဲ့ရုရှားစစ်လေယာဉ်တွေကလာရောက်တိုက်ခိုက်လေရှိပါတယ်။2011ခုနှစ်စီးရီးယားပြည်တွင်းစစ်စတင်ဖြစ်ချိန်ကစပြီးတော့အခုချိန်ထိစီးရီးယားနိုင်ငံမှာ4သိန်းကျော်တည်ဆုံးပြီးတော့တသန်းကျော်ဒဏ်ရာရရှိခဲ့သလိုနိုင်ငံရဲ့လူဦးရေထက်ဝက်ကျော်လဲဥယျာဉ်ဆုံးခွာထွက်ပြေးနေကြပါတယ်ခင်ဗျာ။
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်တရုတ်နိုင်ငံရဲ့ကမ္ဘာလန်အစပြိုလှုပ်ဆောင်မှုနဲ့တခြားသက်ဆိုင်ရာအဖွဲ့အစည်းတွေရဲ့ထောက်ပံ့အားပေးမှုတွေနဲ့အာရှဒေသမှာကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ဖို့ပေါင်းစည်းမှုရှိအောင်လုပ်ဖို့အခွင့်အရေးပို့ရှိနေတယ်လို့မြန်မာဒုသမ္မတဦးမြင့်ရွှေကပြောကြားသွားပါတယ်။တရုတ်နိုင်ငံတောင်ပိုင်းဟိုင်နမ်ပြည်နယ်ကဘိုအာဖ်ကမ်းခြေမြို့မှာကျင်းပတဲ့ BAF 2019အာရှဒေသဘိုအာဖိုရမ်နှစ်ပတ်လည်ညီလာခံဖွင့်ပွဲအခမ်းအနားမှာမြန်မာဒုသမ္မတအခုလိုမိန့်ခွန်းပြောကြားသွားတာပါ။ဒုသမ္မတဦးမြင့်ရွှေကကမ္ဘာလုံးဆိုင်ရာဖြန့်ကျက်လှုပ်ဆောင်မှုကိုစန့်ကျင်တာကိုယ်ကျိုးစီးပွားတစ်ခုတည်းကိုကာကွယ်တာတွေလုံးဝလက်သင့်မခံကြဘူးလေအခုလိုတိုက်တွန်းသွားပါရည်
။ Any effort to revive protectionism will not contribute in any way.
ကိုကျိုးစီဝါတစ်ခုတည်းကိုအကာအကွယ်ပြုမှုဟာကမ္ဘာစီးပွားရေးကိုဘယ်နည်းနဲ့မှအထောက်အကူမပြုပါဘူး။ဒါကြောင့်မလို့ကမ္ဘာလုံးဆိုင်ရာဖြန့်ကျက်လှုပ်ဆောင်မှုဖွံ့ဖြိုးရေးနဲ့ပြုပြင်ပြောင်းလဲရေးစီးပွားရေးဖွံ့ဖြိုးမှုအသစ်တွေခိုင်မာအောင်အလုံးဝိုင်းဝန်းကြိုးပမ်းရေးဘက်ကိုပို့ပြီးတော့အာရုံစိုက်ဆွေးနွေးကြဖို့လိုပါတယ်လို့ဒုသမ္မတဦးမြင့်ရွှေပြောသွားပါတယ်။တရုတ်တို့အဆိုပြုထားတဲ့ပိုလန်မှကြီးအစပြုလှုပ်ဆောင်မှုနဲ့အာရှအခြေခံအဆောက်အအုံရင်းနှီးမြှုပ်နှံရေးဘက် AIIB တို့ကလည်းဖွံ့ဖြိုးဆဲနိုင်ငံတွေရဲ့အဆောက်အအုံအခြေခံအဆောက်အအုံတိုးတက်မှုရှိစေဖို့အပိုင်းမှာအများကြီးအထောက်ပံ့ဖြစ်စေလိမ့်မယ်လို့လည်းပြောပါရယ်တရုတ်အစိုးရက2013ခုနှစ်ကစတင်အစိုးပြုထားတဲ့ Belt and Road ကမ္ဘာလမ်းအစပြုလှုပ်ဆောင်မှုမှာကစီးပွားရေးဆိုင်ရာပိုလန်မှကြီးစီမံကိန်းနဲ့27ရာစုကုန်သွယ်ရေးချောင်းပိုလန်မှကြီးစီမံကိန်းတို့ပါဝင်ပါရယ်ဒီလမ်းတွေကိုမြန်မာနိုင်ငံကဖြတ်ပြီးတော့ဖောက်လို့ရမှာဖြစ်ပြီးတော့ဒါဟာအာရှဥရောပအာဖရိကဒေသတွေနဲ့ဟိုးယင်ကကုန်သွယ်ရေးလမ်းကြောင်းတွေတစ်လျှောက်ကနိုင်ငံတွေကြားကုန်သွယ်ရေးကွန်ရက်တစ်ခုဖြစ်လာမှာပါရှင်
တရုတ်နိုင်ငံလေပိုင်းဟိနန်ပြည်နယ်မှာရွှေရင်းပြိုကျမှုကြောင့်၈ယောက်သေဆုံးပြီးတော့၁ယောက်ပျောက်ဆုံးနေတဲ့ဖြစ်တယ်လို့တရုတ်ဆိုရပိုင်း CCTV သတင်းဌာနကစနေနေ့မှာပြောကြားလိုက်ပါတယ်။တရုတ်မျိုးသားရွှေရင်းတူဖော်ရေးအဖွဲ့ကပိုင်တဲ့ကင်လင်းရွှေရင်းမှာတောက်ကြနေကအခုလိုမတော်ဆရွှေရင်းပြိုကျမှုဖြစ်ပွားခဲ့စဉ်မြေအောက်မှာလူ18ယောက်ပိတ်မိနေခဲ့တာဖြစ်ပါတယ်။ကယ်ဆယ်ရေးအဖွဲ့တွေကတွင်းထဲကနေတည်ဆုံသူ၈ယောက်ရဲ့အယုတ်အလောင်းတွေကိုတောက်ကြနေကရှာဖွေတွေ့ရှိခဲ့ပြီးတော့နောက်တစ်ယောက်ကတော့ဒီကနေ့စနေနေ့အထိပျောက်ဆုံးနေဆဲဖြစ်ပါတယ်။မိခိုးတွေကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေလုပ်တဲ့နေရာမှာအခက်အခဲတွေဖြစ်နေတယ်လို့လည်း CCTV သတင်းဌာနကပြောပါတယ်။ဒီဝါနာပိုင်းတွေကခင်းမိတော့တဲ့တပ်ထုတွင်းတွေကိုပိတ်ပစ်ပြီးတော့လုပ်ငန်းငွေဘေးကင်းလုံခြုံမှုတိုးတက်အောင်လုပ်ဖို့ကြေညာထားပေမဲ့လည်းတရုတ်နိုင်ငံကတပ်ထုတူဖော်ရေးလုပ်ငန်းတွေဟာကမ္ဘာမှာလူအသေးပျောက်အများဆုံးလုပ်ငန်းတွေထဲကတစ်ခုဖြစ်ပြီးတော့နှစ်စဉ်တည်ဆုံသူဟာရာနဲ့ချီရှိနေပါတယ်ခင်ဗျာ။
တောင်ကိုရီးယားနိုင်ငံရေပြည်မှာလွန်ခဲ့တဲ့နှစ်နှစ်နီးပါးကမြုပ်သွားခဲ့တဲ့တန်6,804ကျင်းတင်မောကြီးကိုစိတ်ကန်းကိုဆွဲသွားဖို့ဒီကနေ့စနေနေ့မှာပဲတွန်းတင်မောဘကိုအောင်မြင်တဲ့တင်နိုင်ခဲ့ပါပြီ။တည်ထူးတဲ့အရန်ကြီးမားတဲ့တင်မောကြီးကိုတင်နိုင်ဖို့တော်တော်ကိုခက်ခက်ခဲခဲလှုပ်ဆောင်ခဲ့ကြရတာပါ။ဒီတင်မောကိုမိုင်90ကျော်ဝေးတဲ့စိတ်ကန်းကိုရအောင်ဆွဲသွားဖို့တရင်တစ်ပတ်နှစ်ပတ်ကြာမှဖြစ်ပြီးတော့အဲ့ရောက်ရင်တော့ပျောက်ဆုံးနေသေးတဲ့အလောင်း9လောင်းကိုတင်မောထဲမှာရှာဖွေမှာဖြစ်ပါရဲ့ရှင်။
ရင်ကျဲမှုအမွေအနှစ်အဖြစ်ထိန်းသိမ်းစောင့်ရှောက်ထားတဲ့နေရာတွေကိုဖျက်ဆီးတာတွေအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကပြည်နယ်ရှုံချတဲ့ဆုံးဖြတ်ချက်တစ်ခုကိုတညီတညွတ်ထဲချမှတ်လိုက်ပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်း Al-Qaeda IS နဲ့တခြားကျန်းဖတ်ဖွဲ့တွေကအဲဒီရင်ကျဲမှုအမွေအနှစ်နေရာတွေကိုတိုက်ခိုက်တာတွေနဲ့ပတ်သက်ပြီးတော့စစ်ရာဇဝတ်မှုအဖြစ်နဲ့တရားစွဲဆိုသွားနိုင်တယ်လို့သတိပေးလိုက်ပါတယ်။အဖွဲ့ဝင်15နိုင်ငံပါဝင်တဲ့လုံခြုံရေးကောင်စီကဆီးရီးယားနိုင်ငံရဲ့ရှေးဟောင်းမြို့ဖြစ်တဲ့ Palmyra မြို့ကသမိုင်းဝင်အဆောက်အုံတွေအပေါ်အကျန်းဖတ်သမားတွေတိုက်ခိုက်ခဲ့တာကိုထောက်ပြခဲ့ကြပါတယ်။2015ခုနှစ်ကစပြီး IS သွေးကြော်တွေရဲ့တိုက်ခိုက်မှုတွေကြောင့်ပေါမာရာမျိုးကတံပိုးကြီးမားတဲ့အမှုပညာလက်ရာတွေနဲ့ဘိတုကအမွေနစ်တွေပျက်စီးဆုံးရှုံးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။မေးတနာကျော်နဲ့ကိုရင်နိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ကိုကန်ဒေတာမှာတိုက်ပွဲတွေဆက်ဖြစ်နေသေးတဲ့အကြောင်းတင်ဆက်ပေးချင်ပါတယ်။ကိုကန်ကိုပိုင်အုတ်ချုပ်ခွင့်ရဒေသတဲ့ကိုကန်တက်နဲ့မြမအစိုးရစစ်တပ်တို့ကြားမှာတိုက်ပွဲတွေကဒီနေ့ထိပြင်းထန်နေစေဖြစ်ပါတယ်။အခုလိုရက်ကြာရှိလာပြီးဖြစ်တဲ့ကိုကန်လောက်ကင်တိုက်ပွဲကိုအများဆုံးရက်စေခြင်းနဲ့လို့ဒေသခံတွေကမြစ်တာရက်ခံတောင်းဆိုကြပါတယ်။လောက်ကင်မြို့ကထွက်ပြေးလာတဲ့စစ်ပီးဒုက္ခသည်တွေအပြင်တရုတ်နယ်စပ်ဘက်ထွက်ပြေးသွားတဲ့ရာနဲ့ချီရဲ့ဒုက္ခသည်တွေဟာလည်းလာရှိုးဘက်ကိုတင်းရှောင်လာနေကြစေဖြစ်ပါတယ်။ဒီကြောင့်ပြည်စုံကိုမတ်စုမုံကဆက်ပြောပြပေးပါလိမ့်မယ်။
ကိုကန်ကိုပိုင်အုတ်ချုပ်ခွေရဒေသလောက်ကိုင်းမှာမြမအစိုးရတပ်နဲ့ကိုကန်တပ်ဖွဲ့တွေကြားပြီးခဲ့တဲ့ဇန်နဝါရီလကတည်းကနေစလို့နှစ်ဖက်တိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားခဲ့ရကနေဆင်းရဲတက်မှမှုတွေဟာအခုဆိုရင်လနဲ့ချီကြားမြင့်လာခဲ့ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လ6ရက်နေ့တုန်းက MMDAA ကိုကန်တပ်တွေဘက်ကလောက်ကိုင်းမြို့ရဲ့အထည်လက်နက်ကြီးလက်နက်ငယ်တွေနဲ့တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အတွက်နေအိမ်ကားတွေမီးလောင်ပျက်စီးတာအပါအဝင်ဒေသခံပြည်သူတချို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေပါထိခိုက်ဒဏ်ရာရသေဆုံးခဲ့ပါတယ်။ဒီကနေ့စနေနေ့မှာလောက်ကိုင်းဘက်မှာတိုက်ပွဲတွေဟာဆက်ဖြစ်နေဆဲဖြစ်ပြီးလက်နက်ကြီးတွေနဲ့ပစ်ခတ်တံတွေကြားနေရဆဲပဲလို့တရုတ်မြန်မာနယ်စပ်တရုတ်နိုင်ငံဘက်ခြမ်းနမ်ဆန်မြို့မှာသတင်းတုံးနေတဲ့ဆရာတော်ဦးကေတရာကမိန့်ပါတယ
်။တိုက်တုံးပါပဲဒီနေ့ကျတော့တနက်အတန်းကဒိုးလေးလုံးကြပါတယ်ဟောနောက်ပြီးတော့ဘောလည်းဒိုးလေးလုံးကြပါတယ်ဒီနေ့ပေါ့နော်ဒါပေမဲ့သူ့တိုက်ပွဲရဲ့နာမှာဖုံးဖုံးလေးမတော်ရဲ့မလားရဲ့ဆိုတော့ဘယ်လိုအထူးခြားပြီးတော့လုံခြုံလို့တာလဲဒါတော့ဖုံးဖုံးမသိဘူးပေါ့နော
်အခုလိုမျိုးတိုက်ပွဲတွေဖြစ်နေတာကြောင့်နေဆက်ဒေတာမတိမငိဖြစ်ပြီးဒေတာခံနေအသက်ပေးဆိုရင်နေရပြီးထိတ်လန့်နေရတဲ့အနေအထားကနေအများဆုံးတိုက်ပွဲတွေရက်ပြီးငြိမ်းချမ်းစေချင်ပါပြီလို့နမ်ဆမ်ဆရာတော်ကမြစ်တာရက်ခံပါတယ
်ဒကမရဲ့အကောင်ဆုံးတော့ငြိမ်းချမ်းရေးပေါ့နော်တူတူငါငါငြိမ်းချမ်းပါစေလူတိုင်းစုတော်ပါတယ်ဒါတော့လူတိုင်းကရချင်ပါတယ်လူတိုင်းပါစတယ်မှာပြောကြပါတယ်အဲတစ်ချက်ကြတော့ဒါကျွန်တော်တို့နိုင်ငံရေးအရစစ်ရေးအရတော့ဒါတော့ဘယ်တိနိုင်မလဲတစ်ဖက်နဲ့တစ်ဖက်နားလည်မှုရှိပါစေတစ်ဖက်နဲ့တစ်ဖက်ဇာနာမှုရှိပါစေတစ်ဖက်နဲ့တစ်ဖက်ခွင့်လွှတ်မှုရှိပါစေဒီလိုလိုတို့တွေကငင်းငင်းကြံကြံနေနိုင်ပါစေ
လောက်ကင်မျိုးတဲ့အထီးဝင်ရောက်ပြီးပြစ်ခတ်တိုက်ခိုက်မှုတွေဖြစ်နေတဲ့အချိန်လောက်ကင်မျိုးတွေကဒုက္ခသည်တွေကိုတွားရောက်ကူညီကယ်ဆယ်ပေးခဲ့တဲ့လာရှိုးမန်စုကြောင့်ကယ်ဆယ်ရေးအဖွဲ့ကကိုမမောင်တန်းကလောက်ကင်မျိုးတွေကလုံခြုံရေးလက်ရှိအခြေအနေအခုလိုပြောပြပါတယ်
အလောက်ပဲအချင်းရဟိုညဆိုရင်တော့ဟိုပါပေါ့နှစ်တကူးလိုပဲအတန်နေကြရတာကြောက်တန်လိုမျိုးပေါ့နော်ဘုံတိုင်းဘုံပိုင်းလာတာတော့ရှိတယ်ညတိုင်းရတော့ရှိတယ်အဲတောင်ကုန်းနေနဲ့မြို့ထဲနဲ့ပြန်လာပြစ်နေတာတော့ရှိတယ်အဲ့လိုမြို့ထဲမှာတော့14ရက်နေ့ကနောက်ဆုံးဖြစ်တယ်14ရက်နေ့ညနေ၄နာရီခွဲတခါဖြစ်တယ်ဗျာဖြစ်တော့15ရက်နေ့မနက်၄နာရီခွဲတိပဲအဲမြို့ထဲမှာလက်ငယ်နဲ့ပြစ်ခတ်ကြတာအပြန်လာ15ရက်နေ့ကျွန်တော်လောက်ကဆက်သေးတယ်နေ့လယ်ပိုင်းအေးဆေးပေမဲ့ဘာလဲဆိုတော့လူတွေမနေရဘူးလေ၆ဆွေနဲ့ကျွန်တော်ရောက်သွားတော့နေရာ၆ကားနဲ့တိုက်ကြီးတွေကအကြီးတွေရှိပြီးတကယ်စီကားမဲ့စီကားခဲ့တဲ့မြို့ကြီးက၆တွေ့နေဘာမှမရှိဘူးကျွန်တော်ရောက်သွားတော့အဲလမ်းမှာဟိုဒူကြဒူကြဟိုဆိုင်လေးခွန့်ဒီဆိုင်လေးခွန့်ဟိုတိုင်လေးလူရှိဒီတိုင်လေးလူရှိအဲ့လိုပဲရှိတယ်ဗျအဲ့ဒါလောက်ကရဲ့၅ရက်နေ့ကျွန်တော်နောက်ဆုံးသွားခဲ့တဲ့အချိန်တွေပေါ့နော်အခုလည်းဒီတိုင်းမှာပဲလောက်ကလူတွေမပြန်နေဘူးဆိုတော့အချိန်တွေကစိတ်မဟာနေလို့ပေါ့
အခုချိန်ထိကတော့လောက်ကင်ဘက်ကနေရှမ်းမြောက်လာရှိုးဘက်ကိုထွက်ပြေးတိမ်းရှောင်လာတဲ့စစ်ပြေးဒုက္ခသည်ပေါင်းကမန်စုကျောင်းကကောက်ခံထားတဲ့စည်ရင်အရာ8500ကျော်ရှိပြီးနေ့စဉ်လိုလိုရာနဲ့ချီတဲ့စစ်ပြေးဒုက္ခသည်တွေဟာစစ်ဘေးရှောင်မှုဝင်လာနေကြဆဲဖြစ်တယ်လို့လည်းကိုမမောင်တန်းကပြောပါတယ
်မနေ့ကတနေ့တော့မှာအယောက်923ယောက်ဝင်ပါလေသမင်းကျွေးတဲ့ညထားတဲ့ဒီမနေ့ကားလေးစီးနဲ့မန်းလေးကိုပြန်ပို့ပေးတယ်နောက်အခုအယောက်20ဝင်တယ်အယောက်20တည်းတခါတည်းလွတ်လိုက်ပြီအဲ့ဒါက3နိုင်လောက်ကဝင်တာပေါ့အခုထပ်လာဖို့လည်းရှိသေးတယ်တရားနီးနီးအဲတောက်ချောက်လုတ်ပေးနေအဲ့ဒါ transit တွေကြီးပဲသရင်ကတရားရှိတယ်ဒါပေမဲ့အဲ့မီတာစုတွေကတစ်ထုပ်လောက်ကိုင်ကိုပြန်တယ်သူက data ခံနေ ਉ
အခုလက်ရှိဒုက္ခတွေနောက်ဆုံးအခြေအနေကတော့လောက်ကိုင်ဘက်ကတိန့်ချောင်လာသူတွေအပြင်တရုတ်နိုင်ငံဘက်ချက်ကိုဝင်ရောက်ထွက်ပြေးသွားတဲ့ရွှေပြောင်းအလို့သမားတွေလည်းယာနဲ့ချီပြီး ီပြောင်းဝင်လာနေကြတယ်လို့ဆိုပါတယ
်ခုလာနာလေဟိုလောက်ကရမဟုတ်ဘူးဗျတေယုတ်ပြည်ထဲရောက်ပြီးတေယုတ်ပြည်ထဲသွားအလုံးလုံးတဲ့လူတွေလာတာအဲသူတို့လည်းတချို့ကတေယုတ်မြန်မာနယ်စပ်ထဲမှာလုံနေရင်ကနေတေယုတ်ပြည်ထဲထွက်ပြေးလာရတာဟုတ်အဲအဲ့ဒါမျိုးလည်းပါတယ်အဲ့ဒါမျိုးလူတွေကကြံ့နေတာအခုကကျွန်တော်ထင်တယ်နောက်3 5ရက်ဆိုရင်တော့ရက်လောက်မယ်လို့ထင်တယ်ကျွန်တော်လည်းရက်တော့ရက်ချင်ပြီနည်းနည်းပင်မမိဗျ
တကယ်လို့ဒါတိုက်ပွဲဟာရက်ကြာရှည်လာခဲ့မယ်ဆိုရင်တော့ကူညီကယ်ဆယ်ပေးနေသူတွေမှာအခက်အခဲတွေနဲ့ရင်ဆိုင်လာကြရမယ်အနေအထားဖြစ်တယ်လို့လည်းကူညီကယ်ဆယ်ပေးနေသူကိုမမောင်တန်းကပြောပါတယ်တိုက်ပွဲတွေပြင်းထန်နေစေဖြစ်တဲ့အတွက်ထောင်ချီတဲ့ဒေသခံတွေနဲ့နေဆက်ကုန်သွယ်ရေးနဲ့စီးပွားရေးလုပ်ငန်းတွေမှာလုပ်ကိုင်နေကြတဲ့ရွှေပြောင်းအလုပ်သမားတွေလည်းအသက်ဘေးလွတ်ရာကိုထွက်ပြေးတင်းချောင်နေကြရစေဖြစ်ပါတယ်တရုတ်အစိုးရဘက်ကတော့တရုတ်မြန်မာနယ်စပ်မှာအခုလိုတိုက်ပွဲတွေဖြစ်နေတာကိုနှစ်ဖက်အမြန်ဆုံးရပ်ကြဖို့နဲ့နေဆက်တည်ငြိမ်အေဂျင်စီကိုအလေးထားဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းပြောဆိုနေပါတယ်ရှင
်မစွန်မွန်တက်ဆက်ထားတာပါခုတစ်ခါမှာတော့မြန်မာဒုသမရဦးဆောင်တဲ့အစွန်စဲကော်မရှင်ကို HRW ကယုံကြည်မရှိဘူးလို့ပြောရတဲ့ဆိုင်တဲ့သတင်းကိုတင်ဆက်ပေးကြပါတယ်ရခိုင်ဒေသကလူခွေချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့မြန်မာဒုသမရဦးဆောင်တဲ့စုံစမ်းရေးကော်မရှင်အပေါ်ယုံကြည်မရှိကြောင်းနဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်စန့်ကျင်တဲ့ဘက်ကိုဖက်လိုက်မှုရှိနေတယ်လို့ HRW လူခွေစောင့်ကြည့်ရေးအဖွဲ့ကပြောလိုက်ပါတယ်မြန်မာဆိုရကတော့ရခိုင်ဒေသမှာလူခွေချိုးဖောက်မှုတွေရှိနေတယ်ဆိုတာကိုလက်ခံထားပြီးတော့ချိုးဖောက်သူတွေကိုအရေးယူအပြစ်ပေးနိုင်ဖို့စုံစမ်းနေစေဖြစ်တာကြောင့်ကုလသမဂ္ဂလူခွေကောင်စီရဲ့အချက်လက်ရှာဖွေရေးနိုင်ငံတကာအဖွဲ့တစ်ဖွဲ့ဆွေးနွေးဖို့ဆိုတဲ့ဆုံးဖြတ်ချက်ဟာတရားမျှတမှုမရှိဘူးလို့နိုင်ငံတော်သမရယုံကတုံ့ပြန်လိုက်ပါတယ်ဒီကြောင့်ပြည်စုံကိုကိုညာဝင်းအောင်ကပြောပြပေးပါလိမ့်မယ်
ရခိုင်ပြည်နယ်ကမွတ်စလင်တွေပေါ်လူအခွင့်အရေးချိုးဖောက်မှုကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေတဲ့ဆိုတဲ့ဆူဆွဲချက်အတွက်နိုင်ငံတကာစုံစမ်းရေးအဖွဲ့ဆေးလွှတ်ဖို့ကုလသမဂ္ဂရဲ့လူအခွင့်အရေးကောင်စီကမတ်လ24ရက်တောက်ကြနေ့ကဆုံးဖြတ်လိုက်တာပါမြန်မာအစိုးရကတော့ဒီဆုံးဖြတ်ချက်ကိုလက်မခံသလိုနိုင်ငံတကာစုံစမ်းရေးအဖွဲ့ကိုလာခွင့်ပြုနိုင်မှာမဟုတ်ဘူးလို့တုံ့ပြန်ပြောဆိုထားပါတယ်ရခိုင်ရင်းနဲ့ပတ်သက်လို့ဒုသမရဦးမြင့်စွေဦးဆောင်တဲ့စုံစမ်းရေးကော်မရှင်ကအခုနောက်ဆုံးဘင်္ဂလားဒေ့ရှ်နိုင်ငံနေစပ်တည်သွားပြီးစုံစမ်းစစ်ဆေးနေတာကြောင့်ဒါမဲ့ဩဂုတ်လမှာထုတ်ပြန်မှုရှိတဲ့စီရင်ခံစားပါအချက်လက်တွေကိုစောင့်ပြီးမှလူအခွင့်အရေးကောင်စီကဆုံးဖြတ်ချက်ချတင်တယ်လို့မြန်မာသမရာယုံပြောခွင့်ရသူဦးစော်ထီကပြောပါတယ်
။အခုကတော့ဒီလိုစစ်ဆေးမှုမလုပ်ဘူးလို့လည်းမငင်းဘူး။ Criminal Right Violation တွေလုံးဝမရှိပါဘူးလို့လည်းငင်းဆိုနေတာမဟုတ်ဘူး။လက်တွေ့မှာဘယ်လိုဖြစ်လဲဘယ်လိုပုံပတ်သက်လဲဆိုတဲ့တိတိကျကျပြောင်းဒုသမကော်မရှင်ဘယ်နှစ်ခုပေါ်တာဟိုဒီနေ့မှပြန်ရောက်တယ်ဆိုတော့ကျွန်တော်တို့သက်ဆိုင်ရာနိုင်ငံအစိုးရနဲ့ဖွဲ့စည်းထားတဲ့ကော်မရှင်ရဲ့ဆောင်ရွက်ချက်တွေကမတူသေးပါဘူး။ဒီကော်မရှင်ရဲ့ဆောင်ရွက်ချက်အစီအစဉ်ကထပ်ပေါ်လာတဲ့အချိန်ကြီးစောင့်ဆိုင်းမှုကမလုပ်တင်ဘူးလားဒါမေးပြရှိပါတယ်။ဒါကနိုင်ငံတကာလုံခြုံရေးအင်တာနေရှင်နယ်ပရိုက်ဗစ်ဖြစ်ပါတယ်
။ဒါပေမဲ့မြန်မာဒုသမရဦးဆောင်တဲ့စုံစမ်းရေးကော်မရှင်အပေါ်အယုံအကြည်မရှိကြောင်းနဲ့သူတို့တွေဟာရိုဟင်ဂျာမွတ်စလင်တွေအပေါ်ဆန့်ကျင်တဲ့ဗန်လိုက်မှုတွေရှိနေတယ်လို့ HRW လူအခွင့်အရေးအဖွဲ့ကပြောခွင့်ရပုဂ္ဂိုလ် Brett Adams ကစွပ်စွဲဝေဖန်လိုက်ပါတယ
် So I don't trust that. I think that's not a serious suggestion. They are not independent. They've shown anti-Rohingya bias.
ကျွန်တော်အနေနဲ့ကတော့သူတို့ပေါ်ယုံကြည်မရှိပါဘူး။သူတို့တုံ့ပြန်ချက်တွေဟာအလေးနက်ထားပြီးပြောဆိုနေတာမျိုးလို့မမြင်ပါဘူး။ဒုသမရဦးဆောင်တဲ့စုံစမ်းရေးကော်မရှင်ဟာလွတ်လပ်တဲ့စုံစမ်းမှုမလုပ်နိုင်သလိုသူတို့ဟာရိုဟင်ဂျာမွတ်စလင်တွေပေါ်ဆန့်ကျင်တဲ့ဗက်လိုက်မှုရှိနေတာကိုမြင်ရပါတယ်။လာမယ့်ဩဂတ်လမှာမြန်မာစုံစမ်းရေးကော်မရှင်ကအစီရင်ခံစာထုတ်မယ်ဆိုတာကလည်းဒါအချိန်ဆွဲနည်းတစ်မျိုးသာဖြစ်ပါတယ်။အစီရင်ခံစာတစ်စောင်ထွက်လာဖို့ကုလလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီယောကျွန်တော်တို့ HRW နဲ့ AI လိုအဖွဲ့တွေကအဲ့ဒီလောက်အချိန်မြူခဲ့ဘူးဆိုတာမြင်နိုင်ပါတယ်
။မြန်မာစုံစမ်းရေးကော်မရှင်အဖွဲ့ကိုဒုသမရဦးမြင့်စွေကဦးဆောင်ပြီးသူဟာစေဆွေရလက်ထက်ခေါင်းဆောင်တူဖြစ်တယ်လို့စစ်ဗိုလ်ချုပ်ဟောင်းတူလည်းဖြစ်ပါတယ်ဒီစုံစမ်းရေးကော်မရှင်အပြင်ပြည်ထရေးနဲ့တက်မတော်ဘက်ကလည်းဒီရခိုင်ကိစ္စကိုစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်ဆိုပေမဲ့ပွင့်လင်းမြင်သားတဲ့အစီရင်ခံစာမတွေ့ခဲ့ရတာကြောင့်မြန်မာအစိုးရကလုပ်နေတဲ့စုံစမ်းရေးကော်မရှင်တွေအပေါ်မှာနိုင်ငံတကာကအယုံကြည်ကင်းမဲ့လာတာဖြစ်လို့လူအခွင့်အရေးကောင်စီကအခုလိုဆုံးဖြတ်ချက်ချလိုက်တာပဲဖြစ်တယ်လို့ Brett Adams ကသုံးသပ်ပါတယ်တကယ်တော့ဒုသမရဦးမြင့်စွေဦးဆောင်တဲ့မြန်မာစုံစမ်းရေးကော်မရှင်ထဲမှာစစ်ဗိုလ်ချုပ်ဟောင်းတွေသာမကပဲကုလသမဂ္ဂမှာအတွေ့အကြုံရှိခဲ့သူတွေတောင်ပါဝင်ဖွဲ့စည်းထားတယ်လို့မြန်မာသမ္မတရုံးကညင်းဆိုလိုက်ပြီးလူအခွင့်အရေးကောင်စီရဲ့မဲခွဲဆုံးဖြတ်မှုနောက်ကွယ်မှာနိုင်ငံရေးတွေပါနေတယ်လို့မြန်မာသမ္မတရုံးပြောခွင့်ရဦးစော်ထီကပြောပါတယ
်ဒုသမဂ္ဂကော်မရှင်ဆက်တက်ကလာတဲ့ဗိုလ်ချုပ်ကြီးဟောင်းဖြစ်တဲ့အတွက်မယုံဘူးဟုတ်ပြီအဲ့မှာပါတဲ့အဖွဲ့ရပြောရင်မွတ်စလင်ခရစ်ယာန်ဘုရားဘာသာပါပါတယ်နောက်ကုလသမဂ္ဂတကယ်လူသားချင်းစာနာထောက်ထားမှုဆိုင်ရာမှာလှုပ်လာတဲ့ဒေါက်တာထွန်းမြတ်တို့လို့ဟိုဒုတိယအတွင်းမှုချုပ်ရာဒုစီလှုပ်လာတဲ့လူတွေရှိတယ်။နောက်ကုလသမဂ္ဂမှာ UN College မှာအကြောင်းကြီးကိုလှုပ်လာတဲ့ဒေါက်တာအောင်ဆုံးတို့ပါတယ်။စ
ဆိုလိုတာကကျွန်တော်တို့ဒါကိုသုံးသပ်ယူနေနေတာမဟုတ်ဘူးကျွန်တော်တို့ခိုင်မာတဲ့အထောက်အထားတွေရှိတယ်ဆိုရင်တို့အရေးကြီးသွားမှာဆိုတာကြော်တာပြီးဖြစ်တယ်အဲ့တော့ကျွန်တော်တို့ရဲ့ကြည်တွင်းရေးဆောင်ရွက်ချက်တွေကမပြည့်စုံဘူးသူ့ရဲ့ investigation မပြည့်စုံတဲ့အချိန်မှာဒီလိုမျိုးလုပ်တာတော့ဒီအမှတ်တမ်းကြီးရှိရလားပေါ့ဒါသည်ဟိုလုံးဝနိုင်ငံရေးပါပါ
နိုင်ငံတကာစုံစမ်းရေးအဖွဲ့စီလွတ်ဖို့ဆိုတဲ့လူအခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမြန်မာအစိုးရကလက်မခံညှင်းပယ်လိုက်ပြီးပူးပေါင်းဆောင်ရွက်မှုလုပ်မှာမဟုတ်ဘူးလို့တုံ့ပြန်ထားတဲ့အတွက်ဒီကိစ္စမှာနိုင်ငံတကာအဖွဲ့အစည်းတွေကဘာတွေဆက်လုပ်လာနိုင်မလဲဆိုတာကလည်းတွေးစရာဖြစ်လာပါတယ် Brett Adams သုံးသပ်တာကတော
့ Well if they do take an official position of non-cooperation then we will see an even stronger
လူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမြန်မာအစိုးရကပူးပေါင်းဆောင်ရွက်မှုမလုပ်ဘူးဆိုရင်တော့ဒီတဲ့ပြင်းထန်တဲ့အရေးယူဆောင်ရွက်မှုတွေဖြစ်လာနိုင်ပါတယ်ဒီကိစ္စကိုကုလသမဂ္ဂလုံခြုံရေးကောင်စီမှာဆွေးနွေးရတဲ့အထိဖြစ်လာနိုင်ခြင်းရှိပါတယ်မြန်မာအစိုးရရဲ့လူခွင့်ရေးချိုးဖောက်မှုတွေကို ICC လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်ခုံရုံးအထိဆွဲတင်လာတာမျိုးတွေဖြစ်လာနိုင်ပါတယ
်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာအစိုးရကိုအချိန်ပေးခဲ့ပြီးဖြစ်ပေမဲ့မြန်မာအစိုးရကလူခွင့်ရေးကောင်စီညီလာခံမတိုင်ခင်အစီရင်ခံစာကိုတင်သွင်းနိုင်ခဲ့ခြင်းမရှိတာကအခွင့်အရေးကောင်းတစ်ခုကိုလက်လွတ်ဆုံးရှုံးခဲ့ရတယ်လို့ဖြစ်တယ်လို့ HRW အဖွဲ့ကဝေဖန်ပြောဆိုခဲ့ပါတယ်ခင်ဗျာ
။သောရရှင်များရှင်။မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်တန်းဟာဒီနေ့ပြည်တော်မှာပါ။အရက်သားအစိုးရရဲ့တနစ်တာတက်တန်းအတွင်းနိုင်ငံရေးစီးပွားရေးလူမှုရေးအတက်အကျဘာတွေများရှိခဲ့တယ်လဲဆိုတာကို VOA ရဲ့စနေနေ့ညဘက်တိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။အဲ့ဒီအစိုးရကျင့်သုံးခဲ့သမျှမူဝါဒတွေထဲမှာသောရရှင်တွေသဘောကျတာသဘောမကျတာတွေရှိတယ်ဆိုရင်လည်းပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ
။သတ္တရှင်တွေအနေနဲ့ဒီနေ့ည9:00နာရီအစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြတ်လာကြဖို့ကလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။တိုက်ရိုက်လေလံအစီအစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။အခုဆက်ပြီးတော့လန်ဒန်မြို့တိုက်ခိုက်မှုနဲ့ဆိုင်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။လန်ဒန်မြို့ကပါလီမန်ဆောက်အုံအနီးမှာဗြိတိန်နိုင်ငံဘွားတဦးကအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အကြောင်းရင်းကိုရဲတပ်ဖွဲ့ကစုံစမ်းနေချိန်မှာပဲအခြေတင်ဆွေးနွေးငင်းခုန်နေကြတဲ့ဘာသာရေးလူမျိုးရေးလူဝင်မှုကြီးကြပ်ရေးကိစ္စတွေကလည်းတကြောပြန်ပြီးကြီးထွားလာပါတယ်။ဥရောပသမဂ္ဂ EU အဖွဲ့ဝင်ဖြစ်ကနေထွက်ဖို့လူထုဆန္ဒခံယူပွဲရဲ့မဲခွဲဆုံးဖြတ်ခဲ့တဲ့ဗြိတိန်နိုင်ငံကအခြေအနေဟာဥရောပကိုပါရိုက်ခတ်လာမလားဆိုပြီးတော့မှန်းဆမှုတွေလည်းရှိနေပါတယ်။ Henry Ritual လန်ဒန်ကနေပေးပေါ်တဲ့တင်ဆောင်မကိုကိုအောင်လင်ဦးကပြောပြပေးပါလိမ့်မယ်
။ဝန်ထဲချီခွဲစရာတွေဂျုံခဲ့ရပေမဲ့လန်ဒန်လူထုကြားသွေးစည်းညီညွတ်မှုကိုလည်းဒီသတင်းပတ်ထည့်ကျင်းပခဲ့တဲ့အောက်မေ့ဘွယ်အခမ်းအနားမှာတွေ့ရပါတယ်။ထောင်နဲ့ချီပြီးရောက်လာကြတဲ့လန်ဒန်မျိုးသားတွေဧည့်သည်တွေထဲမှာတော့လူမျိုးပေါင်းစုံဘာသာပေါင်းစုံပါဝင်ခဲ့ကြတာပါ။လန်ဒန်မျိုးကမူရှာရက်အာခမက်ကတော့အကြမ်းဖက်ဝါဒကိုအစ္စလမ်ဘာသာကလက်မခံဘူးလို့ပြောပါတယ
်။ These attacks they don't have any space in Islam.Islam teaches the opposite.
ဒီလိုတိုက်ခိုက်မှုမျိုးတွေအတွက်အစ္စလမ်ဘာသာမှာနေရာမရှိပါဘူး။အစ္စလမ်ဘာသာကစံကျင်မဲ့ဖြစ်တဲ့ငြိမ်းချမ်းရေးတရားကိုသင်ကြားထားတာပါ။အစ္စလမ်ဘာသာရဲ့အတိတ်ပဲဟာငြိမ်းချမ်းရေးပါ။
တိုက်ခိုက်မှုကျူးလွန်တဲ့သူဟာအသက်50နှစ်အရွယ်ဖခင်တူဖြစ်ပြီးအစ္စလမ်ဘာသာကိုကူးပြောင်းပြီးခလစ်မာဆူလို့မွတ်စလင်မျိုးကိုခံယူခဲ့သူပါ။အရင်တုန်းကရောစွေးမှုနှစ်ခုနဲ့အရေးယူခံခဲ့ရဘူးသူဖြစ်ပေမဲ့အကျံဖက်ဝါဒနဲ့ပတ်သက်လို့တော့နောက်ကျောင်းရာဇဝင်မရှိခဲ့ပါဘူး။ဒါပေမဲ့ IS သွေးကြွအဖွဲ့ကတော့သူတို့အဖွဲ့ရဲ့တိုက်တွန်းချက်တိုင်းလုပ်ခဲ့တဲ့သူဆိုပြီးအွန်လိုင်းပေါ်ကနေကြေညာခဲ့ပါတယ်။ရဲတပ်ဖွဲ့ကတော့တိုက်ခိုက်မှုနဲ့နောက်ဆက်တွဲအရေးကြီးတဲ့ဖမ်းဆီးမှုတွေလုပ်ခဲ့တဲ့အကြောင်းပြောဆိုထားတာပါ
။ What led him to be radicalized? Was it through influencers in our community, influencers from overseas?
ဆွေးနွေးဝါဒကိုဘယ်လိုယုံကြည်သွားသလဲ။ပြည်တွင်းကလူမှုအတိုင်းအဝန်ကြားကပဲလား။ပြည်ပကလား။အွန်လိုင်းပေါ်ကဝါဒဖျက်ချင်မှုတွေကြောင့်လားဆိုတာတွေကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းလန်ဒန်ရဲတပ်ဖွဲ့ကကျပ်ပဝါရတံပြန်ထပ်ဖြည့်ဌာနကြီးကမက်ဂရော်လီကပြောဆိုသွားတာပါ။ရုရှားနိုင်ငံသားတွေကပဲကျူးလွန်ခဲ့တဲ့2005ခုဇူလိုင်လကလန်ဒန်ဘုံးကွက်တက်ခတ်မှုမှာတော့လည်းဒီလိုမေးခွန်းမျိုးတွေထွက်ပေါ်ခဲ့မှုပါလေ။ဗြိတိန်နိုင်ငံ East Anglia တက္ကသိုလ်ကပါမော့ကလီမာစတန်ကတော့အစိုးရဝါရကိုယုံကြည်ထားတဲ့လူပုဂ္ဂိုလ်တူအချင်းကိုခြေအားခံမှုကတော့မလွယ်ဘူးလို့ဆိုပါတယ်။
I think it's very easy to sort of try and apportion blame, but the reality is that with lone wolf attacks or whether
ဖြစ်တင်တာကလွယ်ပါတယ် MLA လက်တွေ့မှာတကူတော့တိုက်ခိုက်ရေးသမားတွေစောင့်ကြည့်မခံရပဲလွတ်နေတဲ့သူတွေရှိနေသမျှဒီလိုအဖြစ်မျိုးတွေနဲ့ကြုံနေရအောင်ပါပ
ါလန်ဒန်ပါလီမန်နေ့ဝက်စမင်စတာတရားဟောမှာသွာလာနေတဲ့သူတွေကိုကားနဲ့တိုက်ဒီနေ့မှာတော့လွတ်တော်ကိုကားနဲ့ဒရက်ချန်းဝင်တိုက်ပြီးရဲရရှိတယောက်ကိုပါဓာတ်နဲ့ထိုးတိုက်ခဲ့တဲ့အကြမ်းဖက်မှုဟာပြည်ပကဝင်ရောက်လာသူတွေကိုစန့်ကျင်မှုတွေနဲ့အမျိုးသားရေးဝါဒတွေအားကောင်းနေချိန်မှာဖြစ်ပွားခဲ့တာပါ EU ဖွဲ့ဝင်ဖြစ်ကနေဗြိတိန်နိုင်ငံထွက်ခွာကိုဆုံးဖြတ်ခဲ့တဲ့အတွက်လည်းလူတွေချိန်လိုက်ပြောပြီးစီးရုံးနေတဲ့သူတွေနဲ့နိုင်ငံသားတွေကိုလက်ခံနေတဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကိုစန့်ကျင်သူတွေအတွက်အားတက်လောင်းပေးသလိုလည်းဖြစ်နေပါတယ်လန်ဒန်ပါလီမန်မှာတက်ခတ်မှုကျူးလွန်သူဟာဗြိတိန်မှာမွေးဖွားသူတူဖြစ်ပေမဲ့လက်ရဆုံးဝါဒီ UK Independence Party ခေါင်းဆောင်တွေကတော့အကြမ်းဖက်မှုအတွက်လူဝင်မှုကြီးကြပ်ရေးမူဝါဒကိုအပြစ်ပို့ခဲ့ကြတာပါပမောက္ခမာစတင်ကတော့လက်ရှိအခြေအနေပေါ်မှာနိုင်ငံရေးအမျက်ထုတ်လူတွေရှိနေတယ်လို့မြင်ပါတယ
်။ Groups which are in mainstream political life particularly on the right wing of political parties
နိုင်ငံရေးအတိုင်းအဝိုင်းမှာအဓိကနေရာယူထားတဲ့အုပ်စုတွေအထူးသဖြင့်လက်ရရေးနိုင်ငံရေးပါတီတွေအနေနဲ့ဒီအဖြစ်အပျက်ကိုအသုံးချပြီးဒီဘက်ကဝင်ရောက်လာသူတွေကိုစန့်ကျင်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကိုလက်ခံလာအောင်စည်းရုံးကြပါလိမ့်မယ်။ EU ကနေဗြိတိန်ခွဲထွက်ခဲ့တာကိုကြည့်မယ်ဆိုရင်ဆွေးနွေးခြင်းခုံမှုတွေမှာအရှေ့ဥရောပကဝင်ရောက်လာသူတွေကိစ္စကိုတေချာပြောတာမရှိပါဘူး။ဥရောပသမဂ္ဂမှာကြုံနေရတဲ့ကိစ္စရဲ့အဓိကအကြောင်းရင်းဖြစ်နေပေမဲ့လက်တွေ့မှာတော့ပြည်တွင်းကလူနည်းစုတွေကိုတိုက်ခိုက်ဖို့အခွင့်အလမ်းတစ်ခုပဲဖြစ်လာပါတယ
်။ဗြိတိန်ဆွေရဲ့ဆွေရဝါရရေးရဲ့အချမ်းမေပုဂ္ဂိုလ်ဟေယံဘာဘာကတော့ဗြိတိန်လူမှုအတိုင်းဝန်ကြားသဘောထားကွဲလွဲနေတာတွေအဆုံးသတ်ဖို့လိုတယ်လို့သတိပေးပါတယ်။
actually to engage in the conversation between
စိတ်ပြနေတဲ့လူမှုအသံဝန်တွေကြားထိတွေ့ပြောဆိုဖို့အပြုသဘောဆောင်တဲ့ဆွေးနွေးမှုတွေဘုံရက်တီချက်တွေရနိုင်အောင်ကြိုးပမ်းမှုတွေလိုအပ်တဲ့အကြောင်းအစိုးရဝါရရေးရာအကြံပေးပုဂ္ဂိုလ်ကပြောဆိုခဲ့တာပါတကယ်တော့လာရောက်ခြေချသူတွေအရေးသက်ဆိုင်ရာတပ်ပြည်တွေနဲ့ပေါင်းစည်းနိုင်ရေးကိစ္စတွေမှာသဘောထားကွဲလွဲမှုတွေဟာဗြိတိန်မှာသာမကဥရောပတလောမှာပါကြုံတွေ့နေရတယ်လို့လည်းအကဲကတ်တွေကသုံးသပ်နေကြပါတယ်ခင်ဗျာ
ကိုအောင်လုံးတင်ဆက်ထားတာပါခုတစ်ခါမှာတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုမဲအေးသနာကျော်ကကြီးညာပေးပါမယ်ရှင်
အမေရိကန်အောက်လွှတ်တော်မှာမဲရှုံနေတဲ့အရေးကိုရှောင်ရှားပြီးတော့ Republican တွေကသူတို့အတွက်တိတ်ကိုအရေးကြီးတဲ့ကျန်းမာရေးဆောင်ရှားမှုဆိုင်ရာဥပဒေကြမ်းမဲခွဲဆုံးဖြတ်ဖို့တောက်ကြနေမှာပဲရုပ်သိမ်းလိုက်ပါတယ်။တကယ်တော့မဲခွဲဆုံးဖြတ်ရမှာကြာသာရေးနေရတာဖြစ်ပြီးတော့သူတို့ကနောက်ထပ်တရက်24နာရီအချိန်ပိုရရင်အနိုင်ရမလားဆိုပြီးတော့မဲခွဲဆုံးဖြတ်ဖို့တရက်ရွှေ့လိုက်ကြတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကနေတို့အဖွဲ့နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုမတက်ရောက်ဖို့အတွက်အစောပိုင်းကဆုံးဖြတ်ခဲ့တဲ့ပုံမှာဝေဖန်မှုတွေထွက်ပေါ်လာပြီးတဲ့နောက်နိုင်ငံသားရေးဝန်ကြီးတေလက်ဆန်ဟာနေတိုးမဟာမိတ်အဖွဲ့ဝင်တွေနဲ့ရှေ့သတင်းပတ်မှာတွေ့ဆုံသွားမှာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါရင်ဝန်ကြီးတေလက်ဆန်ဟာနေတိုးအဖွဲ့ဝင်နဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာမတ်လ31ရက်နေ့ကျရင်တွေ့ဆုံမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါရင်တရုတ်နိုင်ငံရဲ့ကမ္ဘာလန်အစာပြိုးလှုပ်ဆောင်မှုနဲ့တခြားသက်ဆိုင်ရာအဖွဲ့အစည်းတွေရဲ့ထောက်ပံ့အားပေးမှုတွေနဲ့အာရှဒေသမှာကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ဖို့အတွက်ပေါင်းစည်းမှုရှိအောင်လှုပ်ဆောင်ဖို့အတွက်အခွင့်အရေးပိုရှိနေတယ်လို့မြန်မာဒုသမ္မတဦးမြင့်စွီကပြောကြားသွားပါတယ်။တရုတ်နိုင်ငံတောင်ပိုင်းဟိုင်နန်ပြည်နယ်ကဘိုဟာကမ်းခြေမှာကျင်းပတဲ့ BAF နှစ်ပတ်လည်ညီလာခံဖွံ့ဖြိုးအခမ်းအနားမှာအခုလိုပြောကြားသွားတာဖြစ်ပါတယ်။တရုတ်နိုင်ငံအလဲပိုင်းဟေနန်ပြည်နယ်မှာရွှေရင်းပြိုကျမှုကြောင့်လူ၈ဦးသေဆုံးပြီးတော့တဦးပျောက်ဆုံးနေဆဲဖြစ်တယ်လို့တရုတ်အစိုးရပိုင်း CCTV သတင်းဌာနကစနေနေ့တုန်းကပဲပြောသွားပါတယ်။တရုတ်အမျိုးသားရွှေတူးဖော်ရေးအဖွဲ့ကပိုင်တဲ့ရွှေရင်းမှာတောက်ကြနေကအခုလိုမတော်တဆရွှေရင်းပြိုကျမှုဖြစ်ပွားခဲ့စဉ်မှာမြေအောက်မှာလူ18ယောက်ပိတ်မိနေကြတာဖြစ်ပါတယ်ရှင်
။သတင်းချင်းချက်ကိုမဲအေးသနာကျော်ကကြီးညာပေးခဲ့တာပါ။ဒီညနေ့တွေ့စီစဉ်ထုတ်လွှင့်မှုကတော့ကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှောက်ကန်ချန်းဖြစ်ပါတယ်။ကျွန်မအီသန်စမရှင်။ View America ကတည်းကညအပိုင်းမြမပါတာစီစဉ်နေကိုည9:00နာရီထိလိုင်းဒိုမီတာ24 25နဲ့51တူကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါ့ကျမရှင်လန်းကြပါစေရှင
This program has come to you from the Voice of America, Washington.